Reuters သတင်းဌာနကသတင်းထောက်နှစ်ဦးအဖမ်းခံရပြီးတပတ်ကျော်ကြာလာတဲ့အထိမိသားစုနဲ့အဆက်အသွယ်မရရှိသေးတာရှင်းနေတွင်နဲ့တွေးဆောင်ခွင့်မပေးတာဟာလူအခွင့်အရေးနိုင်ငံသားအခွင့်အရေးတွေကိုချိုးဖောက်ခံရတာဖြစ်တယ်လို့မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ကပြောလိုက်ပါတယ်။အဲ့ဒီလိုဖန်ဆီးခံရတဲ့သတင်းနောက်နှစ်ယောက်လူအခွင့်အရေးချိုးဖောက်ခံရခြင်းကိုတစုံတရာတုတ်ပြန်မှုမရှိရင်တော့ပြည်ထရေးလွှတ်တော်နဲ့နိုင်ငံတော်သမ္မတအထိပါအသိပေးတိုက်တွန်းပေးသွားမယ်လို့လည်းပြောပါတယ်ဒီသတင်းပြည့်စုံကို VOA မြန်မာပိုင်းသတင်းတော့ကိုကောင်းစံဟင်းကပြောပြမှာပါရှင
်ဒီဇင်ဘာ12ရက်ညကရဲတပ်ဖွဲ့ဝင်တချို့နဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရလို့သွားခဲ့ပြီးတဲ့နောက်မှာသတင်းနောက်နှစ်ယောက်ကိုမြန်မာအစိုးရကလောက်ဝဲချက်အဥပဒေနဲ့ဖန်ဆီးခဲ့တာဖြစ်ပြီးတပည့်ကျော်ကြာမြင့်တဲ့အထိမိသားစုနဲ့လည်းအဆက်အသွယ်မရသေးသလိုဘယ်နေရာမှာရှိပြီးဘလို့အခြေအနေရှိနေလဲဆိုတာမသိရသေးပါဘူးအဲ့ဒီလိုအခြေအနေမျိုးတွေဟာဖန်ဆီးခဲ့တဲ့တဲ့နောက်နှစ်ဦးအတွက်လူအခွင့်အရေးချိုးဖောက်ခံနေရတယ်လို့မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ရဲ့အဖွဲ့ဝင်ဦးယူလွေအောင်က VOA ကိုပြောပါတယ
်ဒါတော့ကျွန်တော်တို့မှလည်းတာဝန်ရှိပါတယ်ဒီလိုလုပ်တဲ့ပုံကိုယ်တွေကိုဒီလိုလုပ်ရင်တော့လူအခွင့်အရေးချိုးဖောက်မှုနဲ့ဆက်ဆက်တယ်ဒါကတော့လူအခွင့်အရေးနဲ့ဆိုင်နေမဆိုင်ဘူးဆိုတာအဲကျွန်တော်တို့ကသူတို့ကိုအသိပညာပေါ့ educate လုပ်ဖို့လိုတာပေါ့နော် educate လုပ်ဖို့ကတော့ကျွန်တော်တို့တာဝန်ဖြစ်တော့ကျွန်တော်တို့မှာပဲတာဝန်ရှိတယ်လို့ကျွန်တော်တို့ခံယူပါတယ်ခင်ဗ
ျဒီကနေ့မနေ့ကပဲမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကဖန်ဆီးခဲ့တဲ့တဲ့နောက်နေ့အတွက်မိသားစုဝင်တွေနဲ့တွေ့ဆုံပေးဖို့စစ်မှားရေးစောင့်ရှောက်ရေးရရှိစေဖို့ရှေ့နေတွေနဲ့တွေ့ဆုံခွင့်ရရှိဖို့နဲ့ဖန်ဆီးထိန်းသိမ်းထားစဉ်ညှဉ်းပန်းနှိပ်စက်မှုမခံရစေဖို့စတဲ့ရပိုင်ခွင့်လူ့ခွင့်ရေးတွေရရှိစေရေးစောင့်ရွက်ပေးဖို့တိုက်တွန်းထားကြောင်းထုတ်ပြန်ထားပါတယ်ဖန်ဆီးခဲ့တဲ့တဲ့နောက်နှစ်ဦးနဲ့ပတ်သက်ပြီးနောက်ထပ်အချိန်သတင်းပတ်တစ်ပတ်ကြာတဲ့အထိမှတုံ့ပြန်မှုတစ်ခုခုမရှိဘူးဆိုရင်တော့ရပိုင်ခွင့်ရှိတဲ့လူအခွင့်အရေးတွေရရှိခံစားနိုင်ဖို့လူအခွင့်အရေးကော်မရှင်အနေနဲ့ပြည်ထရေးလွှတ်တော်နဲ့နိုင်ငံတော်သမ္မတအထိအသိပေးတင်ပြသွားမယ်လို့လည်းဦးယူလွေအောင်ကပြောပါရစေ။
ကျွန်တော်တို့ကတော့ပထမအဆင့်ကတော့ပြည်ထရေးဝန်ကြီးဌာနကိုမြစ်တရက်ခံရမှာပေါ့လေ။အဲဒါမှအဆင်မပြေဘူးဆိုတော့နိုင်ငံတော်သမ္မတရုံးကိုတင်ပြမြစ်တရက်ခံရမှာပေါ့လေ။ဒါမှမရဘူးဆိုရင်တော့ကျွန်တော်တို့ဟိုလွှတ်တော်ကိုကျွန်တော်တို့ကဟိုဒီလိုတော့ကျွန်တော်ပြည်သူလူထုကိုယ်စားလှယ်တွေကိုသူတို့ကိုကျွန်တော်တင်ပြရမှာပေါ့နော
်ဖန်စီထားတဲ့သတင်းတော်နှစ်ဦးဟာကောင်းကောင်းမွန်မွန်နဲ့ရှိနေပြီးအမှုကိုဥပဒေအတိုင်းဆောင်ရွက်ဖို့နိုင်ငံတော်တမန်တော်ကလည်းခွင့်ပြုပြီးသားဖြစ်တယ်လို့တမန်တော်ရုံးပြုံးခွင့်ရသူကပြောထားပါတယ်ဒါကြောင့်မကြခင်မှာတော့သူတို့ကိုရုံးထုတ်စစ်ဆေးပွဲရှိနေပါတယ်ဖန်စီထားတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့တော်ဝင်ရှိသူတွေကရောပြည်ထရေးကပါဒီကိစ္စနဲ့ပတ်သက်လို့တလုံးတပါတာမှမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူးဖန်ဆီးခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတော်နှစ်ဦးကိုမိသားစုရောရှေ့နေပါအခုချိန်ထိတွေ့ခွင့်မရသေးတာကြောင့်ဖန်ဆီးခံသတင်းတော်နှစ်ဦးရဲ့လုံခြုံရေးနဲ့ပတ်သက်လို့မိသားစုဝင်တွေသတင်းမီဒီယာအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကစိုးရိမ်နေကြတာပါကိုလိုနီခေတ်ကလေးကပြဋ္ဌာန်းထားတဲ့မြန်မာနိုင်ငံအစိုးရလှုပ်ဝှက်ချက်ဥပဒေပုံမှ၃အရနိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေဖို့ရည်ရွယ်ပြီးတရားမဝင်သတင်းရယူတယ်ဆိုတဲ့ဆွဆွဲချက်နဲ့အမှုဖွဲ့ဖန်ဆီးခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့ကုလသမဂ္ဂအမေရိကန်ပြည်အောင်စုနဲ့ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကတောင်းဆိုနေကြတာလည်းဖြစ်ပါရခင်ဗျာ